ကရင်ပြည်နယ်မြဝတီမြို့နယ်တဲကစိုက်ဘာရာဇဝတ်မှုလုပ်ငန်းတွေမှာအဓမ္မအလုတ်ခိုင်းစေခံရတဲ့သီရိလင်္ကာနိုင်ငံသား56ဦးရှိနေဆဲဖြစ်ပြီးသူတို့ပြန်လည်လွတ်မြောက်ရေးအတွက်မြမအနာသိစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနနဲ့ရွှေပြောင်းသွားလာနေထိုင်ခြင်းဆိုင်ရာနိုင်ငံကဖွဲ့စည်း IOM တို့နဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့သီရိလင်္ကာနိုင်ငံခြားရေးဌာနကတောက်ကြနေကသတင်းထုတ်ပြန်ပါတယ်။လက်ရှိပဋိပက္ခတွေကြောင့်အဲ့ဒီဒေသတွေကိုဝင်ရောက်ဖို့ခက်ခဲနေကြောင်းမြမစစ်ကောင်စီဘက်ကအကြောင်းပြန်ထားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံဆိုင်ရာသီရိလင်္ကာတမတ်ကြီးဂျာနာကာဘန္ဒရာကတော့ဒီဇင်ဘာ19ရက်နေ့ကစစ်ကောင်စီပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးသီရိလင်္ကာနိုင်ငံသားတွေကပြန်လည်ကယ်ဆယ်နိုင်မှုစစ်ကောင်စီကိုအရေးပေါ်အကူအညီတောက်ခံခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့2022-23ခုနှစ်အတွင်းမှာစိုက်ဘာရာဇဝတ်မှုလုပ်ငန်းနဲ့ကြောက်ရွံ့နေတဲ့သီရိလင်္ကာနိုင်ငံသား32ယောက်ကိုကယ်တင်ထားနိုင်ပြီဖြစ်ပါတယ်။သီရိလင်္ကာနိုင်ငံသားတွေဟာ IT လုပ်ငန်းတွေမှာလုပ်ကံရမယ်ဆိုတဲ့မျှော်လင့်ချက်နဲ့တရားဝင်အလုပ်ဗီဇာတွေနဲ့မဟုတ်ပဲလေပတ်ဗီဇာတွေနဲ့မြန်မာကိုဝင်လာခဲ့ကြပြီးနောက်မှာအွန်လိုင်းလိမ်လည်တဲ့လုပ်ငန်းတွေထဲကြာရောက်ခဲ့တာဖြစ်ပါတယ်။